ကိုဗစ် -19 ရောဂါနဲ့ပတ်သက်ပြီးလိုအပ်လာရင်ကူညီဖို့အတွက်မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကစေတနာဝန်ထမ်းဆောင်ရွက်ဖို့ဖိတ်ခေါ်ရမှာမြန်မာပြည်အနှံ့ကဆရာဝန်100ကျော်စီးရင်ပေးသွင်းထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတမ်ဘရော်ကလည်းအရက်ဘက်နဲ့ကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်14ခုကတမ်ဘရော်ဈေးရုံ18ရုံကိုပြင်ဆင်ထားပါတယ်။မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလိုအပ်လာရင်ကူညီဆောင်ရွက်နိုင်ဖို့အတွက်စေတနာဝန်ထမ်းဆရာဝန်တွေဖိတ်ခေါ်ခဲ့တဲ့အခြေအနေကိုအသင်းရဲ့ရုံးဖွဲ့မှုဦးတောင်းညွန့်ကအခုလိုပြောပါတယ
်။ကျွန်တော်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆရာဝန်တွေရဲ့လက်ရှိလုပ်ငန်းတွေလည်းများပြားတယ်လေ။ဒီမှာများတဲ့လုပ်ငန်းတွေများတယ်။အဲဒီတစ်ခုခုကာကွယ်ရေးထိန်းချုပ်ရေးစသဖြင့်ပေါ့။အဲ့ဒီဟာတွေအတွက်ကျွန်တော်တို့ကလိုအပ်လာရင်လိုအပ်တဲ့အချိန်မှာပြည်နယ်မှာတို့ပဲအများအားထူထောင်ထားတာပေါ့နော်ဒီလိုကြဆရာလောက်ရပြီပေါ့ဆရာကောင်ကတော့များတာပေါ့ကျန်တဲ့ပြည်နယ်တိုင်းပြည်ပြည်နယ်တွင်နေပြည်တော်ပြည်မနာတို့ဟိုရှမ်းပြည်နယ်လည်းပါတယ်ဆောင်းမြောက်ပေါ့တကိုင်းရပါတယ်ဧရာဝတီကပါတယ်စသဖြင့်ပေါ့မြို့တော်ကပါတယ်အဲ့လိုနေရာဆရာတွေလည်းပါတယ်ပေါ့နောက်ပြီးတော့ဗတာယူသွားပြီးဖြစ်တဲ့ဆရာကြီးတွေဆရာမကြီးတွေလည်းသူတို့စီရင်ပေးထားတာရှိတာပေါ့ဘယ်လိုနေရာမျိုးဆိုတော့ကျွန်တော်ပါဝင်ကူညီနိုင်လို့အတွက်ဒီပြပါပေါ့
မြန်မာနိုင်ငံဆရာဝန်အသင်းမှာအသင်းဝင်စုစုပေါင်း2000လောက်ရှိပြီးလောလောဆယ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆက်သွယ်လာတာမရှိသေးကြောင်းနဲ့အသင်းအနေနဲ့ဒီနှစ်နှစ်ဆန်းပိုင်းကစတင်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပညာပေးဟောပြောပွဲတွေဆောင်ရွက်ထားကြောင်းပြောပါတယ်တမရော်ကလည်းကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်စီမံချက်ပြင်ဆင်ထားတယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတနင်္ဂနွေနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ
်ပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းစီမံချက်ထဲမှာလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီနိုင်ခြင်းတွေချုပ်တင်ကာကွယ်ခြင်းတွေကုသမှုလုပ်ငန်းဆောင်ရွက်ခြင်းတွေဆောင်မှာဖြစ်တယ်အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီနိုင်ခြင်းမှာတော့လေ့ကျင့်စားတိုက်တာတွေကျွန်တော်လုပ်သွားမှာဖြစ်တယ်အရက်ဖက်နဲ့အလုပ်ယုံဆွေးနွေးပွဲတွေအစည်းအဝေးတွေပညာပေးတွေကျွန်တော်ဆောင်ရွက်သွားမှာဖြစ်တယ်အဲ့လိုဆောင်ရွက်ဖို့အတွက်တိုင်းနဲ့ပြည်နယ်အလိုက်ပူးပေါင်းဆောင်ရွက်မဲ့ဆေးရုံတတ်မှတ်ချက်တွေတမတော်အနေနဲ့ဆောင်ရွက်ပြီးဖြစ်ပါတယ်ပေါင်းစပ်ညီနိုင်ဆောင်ရွက်ပေးမဲ့ဆေးရုံကျွန်တော်18ခုတိုင်းဒေသကြီးနဲ့တိုင်းဒေသကြီး14ခုအပါအဝင်ရှမ်းမှာဆိုရင်ကျွန်တော်တို့ဒါအရှိစရန်တောင်ဘက်ဒါတွေနဲ့ခွဲထားတာဖြစ်တယ်18ခုနည်းနည်း18ခုမှာစေယုံ18ခုကျွန်တော်သတ်မှတ်ပြီးဖြစ်တယ
်နိုင်ငံတကာရဲ့ယောဂအဆင့်သတ်မှတ်မှုအတိုင်းအစိမ်းရောင်အဝါရောင်လိမ္မော်ရောင်နဲ့အနီရောင်အဆင့်သတ်မှတ်ထားပြီးယောဂပြင်းထန်တဲ့လိမ္မော်ရောင်အဆင့်အတွက်တက်မရော်စေဝင်တန်းအင်အားရဲ့7ဘုံ2ဘုံဆရာဝန်221ဦးတူနာပြု985ဦးနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းအနီအဆင့်အတွက်ဆိုရင်အင်အားရဲ့7ဘုံ2ဘုံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ဆေးနဲ့ဆေးပစ္စည်းတွေထောက်ပံ့ဖို့လည်းပြင်ဆင်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်လောလောဆယ်မှာတော့ COVID-19 ရောဂါဟာ192နိုင်ငံကလူပေါင်း3သိန်းကျော်ကိုကူးစက်နေပြီးသေဆုံးသူ14,000ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စောင့်ကြည့်လူနာ204ဦး၊တန်တရာလူနာ2ဦးရှိကြောင်းနဲ့ကူးစက်အခြေပြုလူနာမရှိသေးကြောင်းနောက်ဆုံးထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။